မင်္ဂလာပါကျွန်တော်ကတော့ကိုရရဖြစ်ပါတယ်ဒီကနေ့ဘဝပုံရိပ်အစီအစဉ်ကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်လူဘဝမှာတခါတရံနောင်မတားကြရတဲ့နောင်တအစီတရားတွေရတတ်ကြပါတယ်ကျွန်တော်တို့တွေငငယ်ကလေးကတစ်နှစ်ပြီးတစ်နှစ်တဒံပြီးတဒံကြော်ဖြတ်ခဲ့ကြရတယ်အဲ့ဒီတုန်းကတော့တာမန်လွယ်လွယ်ကူကူပေမို့တိတ်ထူးခြားမှုတော့မရှိခဲ့ပါဘူးဒါပေမဲ့လို့အဲ့ဒီကလေးကစာကိုအကြောင်းပညာကိုတည်တည်ကြာကြာကျိုးစားလေးလာချက်မှတ်သိရင်လူတွေအဖို့ကတော့ကျွန်တော်တို့ထက်ခေါင်းတလုံးပိုနေခဲ့ပါပြီအတန်းငယ်ချင်းကိုရန်းလောက်အထိဘာမှသိမထူးခြားခဲ့ပေမဲ့လို့ဆယ်တန်းဆိုတဲ့တက္ကသိုလ်ဝန်ထမ်းအောင်တဲ့အခါမှာတော့ထူးခြားလာခဲ့ကြပါတယ်ဆာမီဝဲအောင်လို့အတူတူပြောကြရပါမယ်သူတကာတွေမှာတော့ဂုံထုတွေစီလို့နေပါတယ်ဒါပေမဲ့ကိုယ့်ရဲ့စိတ်ထဲမှာတိတ်တော့မခံစားရသေးပါဘူးဘလို့အချိန်မှာခံစားရလဲဆိုတော့တက္ကသိုလ်တွေအသီးသီးကိုအမှတ်စရင်းနဲ့ခွဲခြားလိုက်ချိန်မှာအခုနကဂုံထူးများများနဲ့လူတွေကအမှတ်များများနဲ့တကယ်ကိုဂုံရှိမဲ့တက္ကသိုလ်ပညာအဆင့်မြင့်အသက်မွေးအောင်ပညာတွေကိုသိရင်ခွင့်ရရှိခဲ့ကြပြီးအလေအလတ်အမှတ်များသူတွေကလည်းသူနဲ့တင့်တော်ရာပညာလုံးဝအမှတ်နည်းတဲ့လူတွေကတော့တာမန် BBSC ဘောကနဲ့တင်းတိမ်နေကြရပါပြီအဲ့ဒီအချိန်မှာခံစားခဲ့ကြရလို့တချို့တွေကကိုယ့်ရဲ့ BBSC မှာစူးစမ်းလိုက်ကြတော့MSc မဆတ်သဖြင့်မို့ဒေါက်တာဘွဲ့ professor တွေဖြစ်ခဲ့ကြပါတယ်မစူးစမ်းတဲ့သူတွေအဖို့ကတော့တာမန် BBSC လောက်နဲ့တင်ဘဝမှာကျန်ရစ်ခဲ့ကြပါတော့တယ်တကယ်တမ်းတက္ကသိုလ်မှာဆောင်ဝဲဖြည့်ဖို့စာချဲ့ရတဲ့အခါမှာစာတွေကများလွန်းလို့ငါတို့ငငယ်တုန်းကဆယ်တန်းတုန်းကဒီလောက်ထိစူးစမ်းကြက်မှတ်ခဲ့ကြရင်ဖြစ်အမတ်တွေကောင်းခဲ့ကြမှာဆိုပြီးတန်းတားခဲ့ကြတဲ့သူတွေစမြုံပြန်ခဲ့ကြတဲ့သူတွေကြုံကောင်းကြုံမှုကြမှာပါဒါကြောင့်ဒီကနေ့မှာတော့စူးစမ်းကြတဲ့အခါအစွမ်းကုန်စူးစမ်းကြဖို့ဝိရိယစိုက်ထုတ်ကြဖို့လိုအပ်တဲ့အကြောင်းဖော်ပြလိုပါတယ်။နောင်တဆိုတာမလွန်ခင်မှာအချိန်မီပြည့်ပြည့်နိုင်ကြရင်ကောင်းမှာမို့ဘ ഹു တုသလေးတွေနဲ့တင်ပြပြောဆိုလိုက်ပါတယ်။ပထမဦးဆုံးအနေနဲ့ခူကောင်လေးတွေရဲ့ဘဝနဲ့ရှင်ပြရရင်ခူကောင်လေးတွေရဲ့ဘဝမှာသူတို့ဒီလိုနေကွေးတဲ့ဘဝသူတကာမြင်ရရင်ရွှေရှာခံရတဲ့ဘဝကနေလွတ်မြောက်နိုင်မှာမဟုတ်ဘူးလို့ထင်ကောင်းထင်ကြမှာပဲ။ဒါပေမဲ့လို့ဒီနေ့တစ်ချိန်ချိန်မှာသူရဲ့ခန္ဓာကိုယ်ကအမြင်တွေနဲ့စုဖွဲ့ပြီးတော့ပိုးအိမ်ဘဝထဲမှာမွန်းကျက်စွာနေကြရမယ်။အဲ့ဒီလိုပိုးအိမ်ရဲ့ဘဝထဲကနေမွန်းကျက်မှုမလွတ်လပ်မှုပတ်ဝန်းကျင်နဲ့ထိတွေ့မှုတွေခိတ္တကင်းကွာခဲ့ပေမဲ့လို့ချိန်တန်တဲ့အခါပိုးအိမ်ကနေပြန်ပြီးထွက်လာတဲ့အခါမှာတော့အစောကလူတွေရဲ့ယုံမုန်းစရာခူကောင်လေးတွေမဟုတ်တော့ပဲစပပြီးအတောင်ပံနဲ့အမြင့်ပြန်နိုင်တဲ့ခရီးသွားနိုင်တဲ့လူတွေကတော့မှတ်တမ်းတင်ထားရလောက်တဲ့လက်ပြလက်လှလေးတွေဘဝကိုရောက်ရှိခဲ့ကြပါပြီ။လက်ပြမဖြစ်ခင်မှာတော့သူတို့တွေရဲ့ဘဝဟာဒုက္ခဆင်းရဲခြင်းတွေခံခဲ့ကြရမှာပါ။အဲ့ဒီဒုက္ခတွေကိုကြော်လွန်ခဲ့ပြီးတဲ့တနေ့မှာတော့လှပတဲ့အတ္တအတ္တလေးတွေနဲ့တင့်ကျယ်လို့နေပါပြီ။ဒါကြောင့်မို့လို့လူတွေရဲ့ဘဝမှာစိတ်ရဲ့အလိုကိုမလိုက်ဖို့ပညာသင်ချိန်မှာအပျော်အပါးကိုမရှာဖို့လမ်းမမရောက်ဖို့လိုအပ်ပါတယ်။လူဆိုတာငါကညံမမကောင်းတာသူများလို့မှမတော်တာအခွင့်အရေးမှမရှိတာဆိုပြီးတော့တိမ်ငယ်စိတ်ထားเสียမှမလိုပါဘူးစူးစမ်းရင်ပါမဆိုဖြစ်နိုင်ပါတယ်ပြင်သစ်စစ်ဖို့ချုပ်ကြီးနပိုလီယံရဲ့လက်သုံးစကားလိုပါပဲမဖြစ်နိုင်ဘူးဆိုတာမရှိဘူးမဖြစ်သေးတာပဲရှိတယ်လို့ဆိုခဲ့ပါတယ်လူတွေရဲ့အကြောင်းနဲ့ပတ်သက်ပြီးတော့လဲပညာရှင်တွေကအခုလိုလေ့လာမှုတစ်ခုပြုလုပ်ပြီးအတည်ပြုခဲ့ကြပါတယ်စိတ်ပညာရှင်တွေရဲ့လေ့လာချက်မှာဆိုရင်တာမန်လူတစ်ယောက်ဟာသူ့ရဲ့လုံနိုင်တဲ့စွမ်းအင်ရဲ့နစ်ကနေရှင်းအစစ်လောက်အထိကိုပဲအသုံးပြုတယ်လို့ဆိုပါတယ်မိသီးလိုကဘာမှာလိုအပ်တဲ့အရာဝတ္ထုကိုတီထွင်ပေးသွားခဲ့တဲ့သောမတ်စ်အက်ဒီဆန်လိုပုဂ္ဂိုလ်မျိုးတော်မှသူ့ရဲ့စွမ်းအားကိုစက်နှစ်အစစ်လောက်အထိပဲအသုံးပြုခဲ့ပါတယ်တဲ့တကယ်တမ်းလူတွေဟာစွမ်းအားအစက်90လောက်အထိကိုသာအသုံးပြုခဲ့မယ်ဆိုရင်ဖတ်စာအုပ်400ကိုအလွတ်ရွတ်ဆိုနိုင်တဲ့အပြင်ဘာသာစကားအမျိုးပေါင်း20လောက်ကိုလည်းကျွမ်းကျွမ်းကျင်ကျင်တက်မြောက်နိုင်မှာဖြစ်တဲ့အကြောင်းစမ်းစစ်တွေ့ရှိကြပါတယ်။ဒါလည်းဖြစ်နိုင်ပါတယ်။တခါတော့ကကျွန်တော်တကယ်ချင်းရဲ့အဖေပြောပြတဲ့ဇာလန်တစ်ခုနဲ့နိုင်ရှင်လို့ပါတယ်။သူ့ရဲ့အဖေကကြက်တိုက်တာဝါသနာပါတယ်။ဒီနေ့သူတို့အုပ်စုကြက်တိုက်ဖို့နေရာရွေးကြတာလေတော်ကွင်းမြင်ရဲ့အတွင်းကြကြအထိနေရာရွေးပြီးသွားတိုက်ကြတယ်တဲ့။အတိတ်ဘယ်ကတော့ရဲလာရင်ကြိုပြီးဝေးဝေးကမြင်နိုင်အောင်နဲ့ပြေးချိန်ရှိအောင်ကြိုတင်စီမံထားတဲ့သဘောပဲဖြစ်ပါတယ်။တကယ်လည်းပဲသူတို့တွေကြက်ဝိုင်းကောင်းနေတော့ရဲကအဝေးကလာတယ်လို့ပြောပါတယ်။ဒါနဲ့သူတို့အဖွဲ့လဲကြက်ကိုပိုက်ပြီးပြေးရလူကပြေးပေါ့။ ကျွန်တော်တငယ်ချင်းရဲ့အဖေလဲမြန်နိုင်မြန်မြန်အောင်ဆက်ညင်ဖက်ကိုပြေးရတော့တာပေါ့သူကခန္ဓာကိုယ်ကလည်းခါဝဝဆိုတော့ကြောက်ကြောက်နဲ့မနှဲကိုပြေးယူရတယ်ပြေးရင်လည်းပဲရှေ့တတော်လေးရောက်လာရောရှေ့မှာချောင်းတစ်ခုကခံနေတယ်တဲ့အဲ့ဒီချောင်းကိုအားနဲ့အရှိန်နဲ့ကြော်လွှားလိုက်တာတစ်ဖက်ကမ်းမကိုရောက်ခဲ့ပါတယ်ဒီလိုနဲ့တတော်လေးလေးပြေးလိုက်တာနောက်ကိုပြန်လဲကြည့်တော့ရဲကလိုက်မလာတော့ပါဘူးခဏဆောင်ပြီးတော့သူတို့တွေဟာခုနကလာလန်းအတိုင်းပြန်လာခဲ့ကြပါတယ်ချောင်းဆက်ကိုလည်းရောက်ရောသူတို့တွေဟာချောင်းကိုပြန်ကူးဖို့ကြံစီကြတဲ့အခါမှာတစ်ဖက်ကိုစောစောကလည်းခုံကူးဖို့မပြောနဲ့ချောင်းကကျန်နေလို့ချောင်းထဲဆင်းပြီးတော့ဖျက်လျှောက်ခဲ့ရတယ်တဲ့အခုနကတော့ရဲအဖမ်းခံရမှာဆိုလို့ဆိုပြီးရှိသမျှစွမ်းအင်တွေညှစ်ထုတ်ခဲ့လို့ကြော်လွှားနိုင်ခဲ့ရကနေအခုတော့စိတ်အေးလက်အေးနဲ့ဆိုတော့ဘာစွမ်းအားမှမဆိုင်တော့ပဲချောင်းထဲကဆင်းလျှောက်ခဲ့ခြင်းပဲဖြစ်ပါတယ်တချို့ဆိုရင်လဲကြားဘူးပါတယ်မိလောင်တို့တက်တာတွေထန်းစင်းလေးတဲ့ပစ္စည်းတွေတဲထုတ်နဲ့မိဘလေးကင်ရောအိမ်ထဲကိုပစ္စည်းတွေပြန်သေးဖို့လည်းလုပ်ရောတယောက်တည်းမနိုင်လို့နှစ်ဦးသုံးဦးတည်ခဲ့ရတဲ့အကြောင်းပြောပြတာကြားဘူးပါတယ်ဆွမ်းအားဆွမ်းရည်နဲ့ပတ်သက်ပြီးအကြောင်းတရားလေးတစ်ခုကိုထပ်မံပြီးတော့ဖော်ပြကြပါမယ်ဒါကတော့ American Seattle မြို့ကနာမည်ကြီးဖျားအကြောင်းတစ်ခုမှာလူတွေကြီးညိုလေးစားရတဲ့ Father Dell Taylor ဆိုသူကသူ့ရဲ့တပည့်လေးတွေအပေါ်မှာပုံမြင်တစ်ပုဒ်ကိုပြောပြခဲ့ပါတယ်ပုံမြင်ထဲမှာကတော့မုတ်ဆိုးတူဟာဆောင်းရသည်ရဲ့တနေ့မှာသူ့ရဲ့ခွေးနဲ့တောပြစ်ထွက်ခဲ့ပါတယ်တအုပ်တနေရာမှာယုံကောင်ကိုတွေ့ပြီးတနတ်နဲ့ပြစ်လိုက်တာယုံရဲ့ပေါင်ကိုမှန်သွားပေမဲ့လို့ယုံကထွက်ပြေးသွားခဲ့တယ်သူ့ရဲ့အမဲလိုက်ခွေးကဒဏ်ရာရတဲ့ယုံကိုလိုက်ခဲ့ပေမဲ့ဖမ်းလို့မမီခဲ့ပါဘူးဒါကိုမုတ်ဆိုးကသူ့ရဲ့ခွေးကိုအတုံးမကျတဲ့ခွေးဒဏ်ရာရတဲ့ယုံကတော့အမီမလိုက်နိုင်တဲ့ခွေးဆိုပြီးအပြစ်တင်ခဲ့တယ်တခင်ရဲ့စကားကိုကြားတော့ခွေးကသူခင်ဗျာတတ်နိုင်သလောက်ကြိုးစားခဲ့တာတော့အပြစ်တင်ခံရတဲ့ဆိုပြီးစိတ်မကောင်းဖြစ်ခဲ့တယ်။တနတ်တန်ရာနဲ့ထွက်ပြေးသွားတဲ့ယုံကိုသူ့ရဲ့အပေါင်းအဖော်တွေကတွေ့တော့ဝိုင်းမိမိကြတယ်။အန်လဲအာတညပါတယ်။မင်းကတန်ရာရနေတာတော့မှဘလို့လုတ်ပြီးတော့ဒါလောက်ဒေါသကြီးနေတဲ့ခွေးရဲ့လက်ကလွတ်ခဲ့ရတာလေ။အဲ့ဒီလိုမျိုးတော့ခုနကတန်ရာရတဲ့ယုံကပြန်ပြီးတော့ဖြေပါတယ်။ခွေးကတော့တတ်နိုင်သလောက်ငါ့ကိုပြေးလိုက်တယ်။ငါကတော့အစွမ်းကုန်အာသုံးပြီးပြေးခဲ့တာပေါ့ခွေးကငါ့ကိုမမီလို့သူ့မှာအဆူအဆဲခံရရုံပဲရှိမယ်ငါကတော့အာကုန်သာအစွမ်းကုန်မပြေးခဲ့ဘူးဆိုရင်အခုလိုအသက်တောင်ရှင်နိုင်မှာမဟုတ်တော့ဘူးလို့ပြောပြခဲ့ပါတယ်ဒီပုံကလေးကိုပြောပြတာနဲ့ Father Taylor ကသူ့ရဲ့အတန်းသာအားလုံးကိုရှင်မတဲချမ်းသာတဲ့ကအခန်းကြီး9ကနေအခန်းကြီး9အထိအလွတ်ရွတ်ဆိုနိုင်သူကို Seattle မြို့ကနာမည်ကြီး Space Needle ဟိုတယ်မှာညစာစားပွဲကျင်းပပေးမယ်ဆိုပြီးပြောခဲ့တယ်။ရှင်မသက်ကျန်းစာရဲ့အခန်းကြီး9ကနေအခန်းကြီး9အထိဆိုရင်ကျန်းစာလုံးပေါင်းတောင်ကနန်းအထိရှိပြီးတော့ရွတ်ဆိုရတာလည်းအင်မတန်အမှခက်ခဲပါတယ်။ကျန်းစာကိုအလွတ်ရဖို့ခက်ခဲပေမဲ့လို့တစ်ဖက်ကလည်းငွေမကုန်မဲနဲ့ညစာစားပွဲကိုတက်ရောက်ခွင့်ရကြမှာမလို့လူတိုင်းကစိတ်ကူးယဉ်မိကြပါတယ်။ဘလို့ပဲစူးစမ်းပေမဲ့လို့လူကားတွေဟာနောက်ဆုံးတော့လက်လျှော့ခဲ့ကြပါတယ်။ဒီလိုနဲ့တနေ့မှာတော့အသက်17နှစ်အရွယ်ရှိတဲ့တင်နန်းသားတဦးကကျန်းစာကိုအလူရွဆိုပြဖို့ဖာသာရဲ့ရှေ့ကိုရောက်ရှိလာပါတော့တယ်။အသက်အရွယ်ရောက်နေသူတွေတောင်အလူရွဆိုဖို့ခဲရင်တဲ့ကျန်းစာကိုကလေးငယ်တယောက်ကဖာသာရဲ့ရှေ့မှာယင်ကော့ပြီးတော့ကျန်းစာသားအလုံးကိုတလုံးမကျန်အမာရွယ်မရှိအလူကိုရွဆိုနိုင်ခဲ့ပါတယ်။ဖာသာကလည်းအယံကိုအာအသင့်ခဲ့တယ်။လူငယ်ရဲ့မျက်ညံကောင်းတဲ့အုံနောက်ကိုချီးကျူးခဲ့တဲ့အပြင်ကလေးငယ်ကိုလည်းဖာသာကနေပြီးတော့တန်တောနဲ့ပြန်ပြီးမိခဲ့ရပါတော့တယ်။ဒီလောက်ရှိတဲ့ကျန်းစာတွေဘယ်လိုလုပ်ပြီးအလွတ်ဆိုလို့ရအောင်လုပ်နိုင်ခဲ့တယ်လဲ။မိထက်အသက်ကြီးတဲ့သူတွေတောင်မဆိုနိုင်ခဲ့ကြဘူးလို့ဖာသာကပြောလိုက်ပါတယ်။ဒီတော့ကလေးငယ်ကကျွန်တော်အစွမ်းကုန်ကြိုးစားခဲ့ပါတယ်လို့မဆိုင်မတွပဲဖာသာကိုပြန်လဲဖြေဆိုခဲ့ပါတယ်။အဲ့ဒီကလေးငယ်ကတော့နောက်16နှစ်အကြာမှာတော့ကဘာကျော် software company ပါရှင်တူဖြစ်တဲ့မီလီယံနာတဦးလည်းဖြစ်တဲ့ဘီလ်ဂိတ်ပဲဖြစ်ပါတော့တယ်။ဒါကြောင့်မလို့လူတွေဟာသူတို့ရဲ့လုံနိုင်တဲ့စွမ်းအားကိုအပြည့်အဝအသုံးချတဲ့အချိန်အတော်များများကိုအသုံးပြုခဲ့ကြမယ်ဆိုရင်ထူးချွန်ပြီးထက်မြက်တဲ့သူတွေဖြစ်လာနိုင်တယ်ဆိုတဲ့အကြောင်းဒီကနေ့စိတ်သက်စွမ်းအားဆိုတဲ့ခေါင်းစဉ်ကလေးရဲ့အောက်မှာအနည်းငယ်ဖော်ပြရင်းနဲ့ခွန်အားပေးလိုက်ပါတယ်။ဒေါက်တာရှင်အပေါင်းလည်းမိမိမှာရှိတဲ့စိတ်စွမ်းအားများကိုအပြည့်အဝဆုံးနဲ့အကောင်းဆုံး အသုံးချနိုင်ကြပါစေလို့ဆုမွန်တောင်းပေးလိုက်ပါတယ
်ဒီလိုကားချင်းလောရှာနေရစေစာတန်းဆုံးစံခြင်းများနေခင်နာLocking